ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလက်ဝါမြို့တွေမှာဖြစ်တဲ့တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့ကျောင်းသူကျောင်းသားတွေဆံမေးပွဲအသီးသီးဖြေဆို့ဖို့အတွက်အခက်တွေ့နေကြပါတယ်။မကြခင်ရက်ပိုင်းအတွင်းမှာပဲဆံမေးပွဲတွေဖြေကြရတော့မှဖြစ်ပေမဲ့အခုချိန်ထိအဲ့ဒီကျောင်းသားအလုံးအတွက်အဆင်ပြေမဲ့အခြေအနေမရှိသေးပါဘူး။ဒီကြောင့် VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှင်းပြနေပလောဝမျိုးလေးကကြည်ပါတချို့မှာသူရဲ့တနည်းတော့ခိုင်နေတဲ့ကံရဲ့ဖွေတို့မနေ့ကထိတိုက်ပွဲတွေပြင်းထန်နေတာကြောင့်လမ်းမဖြစ်ပေါ်ပါလား24ရက်နေ့မှာကျင်းပကျူလာမယ့်မူလတန်းတဲ့အလေးတိုင်းဆောင်မှုတွေအတွက်ခက်ခဲရှိနေတယ်လို့ပလောဝမျိုးလေးကကြောင်းစရာအောင်ကျော်လင်ကပြောပါတယ်
ကိုကျင်းနေတဲ့နေရာတွေမှာဆိုဖလေးတွေကတော့ဖြစ်ဖို့တော့ဆက်စပ်ကျမှာပါဘယ်လိုဆက်စပ်ဆမ်းမှာတော့မှအခုဒီမှာမေခွန်လာမဆုံးမှကိုကျင်းနေတယ်။ဟုတ်ကဲ့လာမဆုံးမှကျင်းလို့ဒါမှသာမွတ်တန်နေပြီ။ဒါမှလည်းဒီလိုလာမဆုံးမှကိုခုလက်ရှိလက်ရှိနေလို့လည်းနေရာတွေမှာ
အင်းကြီးနဲ့ကစုကန်ကြီးရွာမှာရှိတဲ့စင်လေးဆောင်ကျောင်းသူကျောင်းသားတွေဆံမိုးရေးဖြစ်ဆိုနိုင်ဖို့အတွက်ပြည်နေပညာရေးမှုကိုတင်ပြထားတယ်လို့လည်းကစုကန်ကြီးရွာအုပ်ချုပ်ရေးမှုဦးခင်တောင်းကပြောပါတယ
်။ကလေးလူရဲ့ရှင်နေရာတော့ကျွန်တော်ကစုကန်အုပ်စုထဲမှာဆိုလို့ရှိရင်ပေါ့အခြားဒီတိုက်ပွဲချုံပေါ့ရောက်လာတဲ့ကလေးတွေကတော့ဒီပြည်အိုက်ခန္ဓာကစုကန်ကြီးရွာအထက်ကဆွဲမှာပဲသူတို့တင်ကြားပေးတာရှိတယ်ဆွဲပြီးတော့ပေါ့အဲ့ဒါကြီးသူတို့ကဒီကစုတိုင်းမှာပဲဟိုအချားပေါင်းတဲ့ချောင်းတို့လိုပြောသူချင်းတို့ရွာဟောင်းတို့ကနေရောက်လာတဲ့ကလေးတွေဒီပါဒီပါလာတဲ့ကလေးတွေပေါ့အဲ့ဒီကလေးတွေကိုကစုတိုင်းကျောင်းမှာကံပွဲဖြစ်ဆိုနိုင်ဖို့အတွက်တော့မြို့နယ်အုပ်ချုပ်ရေးဌာနကိုကျွန်တော်တို့အုပ်ချုပ်ရေးမှုကိုတင်ကြားထားပြီးမှဟိုမြို့နယ်ပြည်အမှုကိုလည်းဟိုတင်ကြားထားတာရှိပါတယ်ဒီကစုတိုင်းမှာဖြစ်ဆိုဖို့အတွက်ဆိုရင်တို့ရဲ့ဟိုပေါ့ကျောင်းဖိလမတ်တပါတို့လူအလိမ့်နေလို့တော့ရည်ရည်မှုကနေကျွန်တော်ကိုပြောပါတယ်အဲဒီကျောင်းဖက်လက်မှတ်ဆိုတဲ့မျိုးကတကယ်ကဟိုကိုလာကျွန်တော်ရှင်နေမှာတော့ယူဖို့တွေ့တာလည်းနည်းနည်းခက်ခဲလိုက်မယ်လို့ထင်တယ်အဲဒီဒီဒီလိုဒီအခြေအနေနဲ့ဒီလိုမျိုးတို့ဟာနဲ့ကိုလုပ်ပြီးရင်တော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့ထင်ပါတယ
်ဘူဒီတော်ထက်မှာရှိတဲ့စီဗေးဆောင်တွေထင်ပါလေမူလာတိုင်းရဲ့လေတိုင်းကျောင်းသားတွေပါဝင်တာကြောင့်သူတို့ဆောင်ဝေးချေဆိုနိုင်ဖို့အတွက်ခက်ခဲရှိနေတယ်လို့မောင်နောက်ခင်ပညာရေးမှုဦးခင်အောင်ကပြောပါတယ
်လောလောဆယ်ကတော့ဟိုခက်ခဲကတော့အဲ့လိုဒီလိုမျိုးပေါ်မှာရောက်နေတဲ့เนี่ยคงคงที่เราပြောတယ်အဲနေရာကုန်းကုန်းမှာတောက်တောက်ဆင်းနေပောက်ခဲလိုက်ကြီးလိုက်တော့အဲကျွန်တော်တို့စစ်တီဆောင်ဒီချက်မှာလေးတန်းတို့စစ်တန်းတွေပါကြတယ်လေးစစ်တန်းတွေကိုတော့ကျွန်တော်မျိုးပေါ်စစ်တန်းတွေမှာလေးပါလေးတန်းကြတော့လေးတွေကျွန်တော်စစ်တန်းကျွန်တော်ကလေးတွေဆိုတော့စစ်တန်းဆက်ဆက်ကြတာတခုဖွင့်နေဆိုပြီးတော့အဲဒီဖုန်းကြီးတောက်ပါပဲစစ်တီဆောင်ကဖုန်းကြီးတော့ဆိုတော့တန်တန်လေးအမီရောဒီကနေ့မောင်တော်ဘာတော့ဆက်ဆက်နေကြည့်ပါဦ
းရခိုင်ရောပိုင်းကရတိတော်မျိုးနေပြင်ပါလေတိုက်ခွေးတွေပြင်းထန်နေတာကြောင့်နှစ်ပတ်ကျော်တည်းစစ်ဆောင်ဥယျာဉ်လေးကောင်းနေပါသည်ရှိနေပါတယ်အဲ့ဒီထက်မှာမူလာတန်းရဲ့အလေတန်းဖြေဆိုရမယ့်ကျောင်းသူကျောင်းသား400ကျော်ပါဝင်ပြီးသူတို့ရဲ့ကံမှုရေးရှင်နေတဲ့ပတ်သက်ပြီးစစ်ဆောင်ကူညီရေးဖွဲ့ကကိုဘက်ကာကအခုလိုပြောပါတယ
်ဟိုငခုကလေးကတောင်များကျွန်တော်တို့ဒီကကြည့်ရအတိုင်းတွေကလမ်းမဆက်တွေကမကောင်းဘူးချောင်းမြောင်းတွေ့ရနေတဲ့ဟိုအကျောင်းတွေကအကျောင်းတွေရယ်ဟိုကျောင်းဆက်နေရတဲ့အချိန်လေးပေါ့နော်အခုတော့ပိုပြီးဆိုးသွားတယ်ပေါ့သူတို့ရဲ့ဘဝတွေကပြစ်ပြဘာဖြစ်လို့လဲဆိုတော့သူတို့ကြိုးရမှာပေးတန်းတော့ဟိုအရင်လိုဟိုနေပြီးတော့စာချက်ပြီးတော့သူတို့မှာဒီရမယ့်အနေထားမျိုးမဟုတ်တော့ဘူးလေ
2020ပညာသင်ရဲ့အတွက်စက္ကတော်ဝန်ထမ်းဆောင်မှုဘေးကိုမလတ်စတေးရနေ့မှာစက်တင်ကျင်းပမှာလေးဖြစ်ပါတယ်လက်ရှိစည်ရေးတင်းမှာနေတဲ့ခိုင်ပြည်နယ်မှာစာပြေဌာန128ခုရှိပြီးစက္ကတော်ဝန်ထမ်းဆောင်မှုဘေးဝင်ရောက်ဖြည့်ဆို့မဲ့ကျောင်းသူကျောင်းသား4000ကျော်ထိရှိတယ်လို့လည်းပြည်နယ်ပညာရေးမှူးကပြောဆိုထားတာရှိပါတယ်လက်ရှိအချိန်ထိခိုင်ပြည်နယ်နောက်ပိုင်းနဲ့ပလောဝမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးဆောင်မှုရေးကာလအတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေမှာကိုပြည်သူတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ